ာအမြန်ဆုံး 5G အင်တာနက်ကွန်ရက်ဝင်ဆောင်မှုကိုလေကမ္ဘာပေါ်မှာပထမဆုံးပေးနိုင်တာကသူဟုတ်တယ်ကိုဟုတ်တယ်နဲ့တောင်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံကြားအငင်းပွားနေပြီကိုသားညုံကြီ
းဟုတ်ပါဗျာဒီကိုရီးယားကလက်ကင်ဖုန်ဆက်သွယ်ကုမ္ပဏီ3ခုက 5G ဝင်ဆောင်မှုကိုစတင်လိုက်ပြီဆိုတော့ April 3ရက်နေ့တနေ့ထဲမှာအမေရိကန်က Verizon ဆက်သွယ်ကုမ္ပဏီကလည်း 5G စပြီဆိုပြီးတော့ကြီးညာတယ်မဟုတ်လားမဆွေးမမော
ရုပ်ရှင်ကားတကားကိုစက္ကန့်ပိုင်းအတွင်းမှာလည်းအဆဆုံးဒေါင်းလုဒ်လုပ်နိုင်လောက်အောင်ကိုမြန်တယ်လို့ဆိုရဲ 5G Internet ကွန်ရက်ဝင်ဆောင်မှုကအကျိုးအမြတ်အများကြီးရတဲ့ကိစ္စလေတကယ်တော့တောင်ကိုရီးယားမှာဒီ Samsung ရဲ့ 5G Smartphone Galaxy S10 စရောင်းတဲ့ဒီ April 5ရက်နေ့ကျမှ 5G ဝင်ဆောင်မှုကိုစမယ်လို့ကြေညာထားတာဒါပေမဲ့နှစ်ရက်ဆောပြီးတော့ April 3ရက်နေ့မှာစလိုက်ပြီဆိုပြီးတော့ကြေညာခဲ့တာပဲကိုသားညုံရ
စရဲဆိုတာကလည်းလူသိများတဲ့နာမည်ကြီး6ယောက်ကိုဝင်ဆောင်မှုစပေးပြီးတော့စခဲ့တာအဲ့ဒါကြောင့်ဒါကစတန့်ထွင်တာဆိုပြီးတော့ Verizon အကြီးကပြောပြီးတော့လူ6ယောက်ကို 5G စပေးတုံးတာနဲ့ 5G ဝင်ဆောင်မှုစလိုက်ပြီလို့ဘယ်လိုပြောနိုင်မှာလဲဆိုပြီးတော့သူကမိကုန်ထုတ်ပါတယ
်ကိုရီးယားကနာမည်ကြီး K-pop အဖွဲ့ဖြစ်တဲ့ EXO ကအဆိုတော့2ယောက်ရဲ့နောက်ဒီရေခဲပြင်ပေါ်မှာအလှစကိတ်စီးတဲ့ Olympic ဆိုရှင် Kim Yuna ရဲ့ E-sports ကစားသမားနာမည်ကြီးတယောက်ရဲ့နောက်မတန်ဆွမ်းတဲ့ဒီရေကူးချန်ပီယံတယောက်ရဲ့ SK Telecom ရဲ့ဒီအမာခံပရိသတ်တယောက်ရဲ့စုစုပေါင်းအကျော်မော်6ယောက်ကိုပထမဆုံး 5G ကိုရဲ့ဝန်ဆောင်မှုပေးလိုက်ပြီးဆိုတာကို April 3ရက်နေ့ည7နာရီမှာဒီ SK Telecom ကုမ္ပဏီကကြေညာတယ်April 5ရက်နေ့မှာတော့အများပြည်သူတွေဝန်ဆောင်မှုတွေကိုတကယ်ပေးပါတယ်
အမေရိကန်မှာ Verizon ကုမ္ပဏီကလည်းကြိုသိပေးထားတာတက်ကိုတပတ်စောပြီးတော့ April 3ရက်နေ့မှာပဲ Chicago နဲ့ Minneapolis မြို့နှစ်မြို့မှာ 5G ဝန်ဆောင်မှုပေးတယ်ဆိုပြီးတော့ကြေညာတယ်ဗျ ABC သတင်းကအတိအကျတွက်ထားတာကတော့59မိနစ်ပဲချားတယ်တဲ့ Verizon ကြေညာတာကဒေသစံတော်ချိန်မနေ့7နာရီအဲဒါကြောင့်မလို့ဒေသစံတော်ချိန်နဲ့ပြောမယ်ဆိုရင်တော့ American မှာ Verizon ကုမ္ပဏီကမနေ့7နာရီမှာကြေညာတာမှုလို့ 5G စတာပူစောပါတယ်SK Telecom ကုမ္ပဏီကတော့ကိုရီးယားစံတော်ချိန်ည7နာရီမှကြေညာလို့နောက်ကျတယ်ဆိုတော့ငင်းပွားမှုတွေလည်းရှိနေတာမှသိမှာမဟုတ
်ပြောရမယ်ဆိုရင်ဒီလက်ရှိရှိနေတဲ့ Internet ဆက်သွယ်မှုထက်ကိုအစရာနဲ့ချီပုံမြန်တယ်လို့ဆိုရဲ 5G ဝန်ဆောင်မှုကိုပထမဆုံးပေးနိုင်တယ်ဆိုရင်နိုင်ငံအတွက်ဂုဏ်ရှိတဲ့နိုင်ငံရဲ့နည်းပညာနဲ့ဆက်သွယ်ရေးလုပ်ငန်းတွေဘလောက်တောင်ရှေ့ပြေးနေတယ်ဆိုတာကိုဂုဏ်ယူပြောစရာဖြစ်လို့ 5G ကွန်ရက်တွေကိုအမြန်ဆုံးစဖို့အစိုးရတွေကိုယ်တိုင်ကတိုက်တိုက်တွန်းတွန်းလုပ်နေကြတာရှင်
တောင်ကိုရီးယားမှာဆက်သွယ်ရေးဆိုင်ရာအာဏာပိုင်တွေကဆက်သွယ်ရေးဝန်ဆောင်မှုနဲ့ပတ်သက်တဲ့စီးမင်းစည်းကမ်းတွေကိုမြင်းမြန်ဆန်းဆန်းပြင်ဆင်ပေးလိုက်တာကြောင့်မလို့ 5G ဝန်ဆောင်မှုကိုကြိုပြောထားတာတဲ့ရက်စောပြီးတော့စတင်နှိုင်းခဲ့တာလို့ဗြိတိန်ထုတ် Guardian သတင်းစာကြီးကမှရေးပါတယ
် 5G ကိုရက်တွေကိုစီးပွားပြေဝန်ဆောင်မှုပေးနိုင်ဖို့ဒီအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေပူးပေါင်းဆောင်ရွက်ခဲ့တာမို့တောင်ကိုရီးယားကကမ္ဘာမှာပထမဆုံး 5G ဝန်ဆောင်မှုပေးနိုင်တဲ့နိုင်ငံဖြစ်ခဲ့တဲ့သတင်းချက်လက်နဲ့ဆက်သွယ်ရေးပိုင်းမှာတောင်ကိုရီးယားကထိတ်တန့်ဖြစ်တယ်ဆိုတာထပ်ပြီးတော့တက်တည်ပြနိုင်ခဲ့တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ဒီသိပ္ပံနဲ့နည်းပညာဝန်ကြီးယောင်ယွန်မင်းကဂုဏ်ယူစွာနဲ့ပြောခဲ့သေးတယ်ကိုသားညုံရဲ့
တကယ်တော့ဒီမြန်လုံးမြင့်အင်တာနက်ဆက်သွယ်ရေးပိုင်းမှာတောင်ကိုရီးယားကရှေ့ပြီးနေတာကတော့ငင်းမရပါဘူး Verizon ကုမ္ပဏီကြီးကဲတယောက်ဖြစ်တဲ့ Kevin King ကတော့အမေရိကမှာကိုရီးယားမှာလိုမျိုးကြော်ကြားသူ6ယောက်ထဲမဟုတ်ဘဲနဲ့မျိုးနှစ်မျိုးမှာဘသူကမဆို 5G ဝန်ဆောင်မှုပေးနိုင်အောင်စခဲ့တာလို့ဆိုပြီးတော့သူတို့ကမှအများပြည်သူအတွက်ဝန်ဆောင်မှုကိုတကယ်စပေးတာလို့ဆိုပါတယ
်ဒီလိုအပြိုင်ဆိုင်ပြောပြီးတော့အငင်းပွားမှုကတော့ဆက်ဖြစ်နေဦးမှာပဲရှင်ထူးတာကတော့ဒီအခုလိုမျိုးကမ္ဘာပထမဆုံး 5G ဝန်ဆောင်မှုပေးနိုင်တယ်လို့ဆိုတဲ့နေရာမှာတရုတ်ကဝင်မပါတာပဲဒီတရုတ်နည်းပညာလုပ်ငန်းတွေက 5G ကွန်ရက်အတွက်ကိုအကြီးအကျယ်ကိုရင်းနှီးမြှုပ်နှံပြီးတော့ကိုလုပ်နေတာဟွာဝေးကုမ္ပဏီဆိုရင်ဒီ 5G ဆက်သွယ်ရေးကိုရက်ဖြစ်တဲ့နေရာမှာ၃နဲ့ပစ္စည်းတွေထုတ်တဲ့အပိုင်းမှာဆိုရင်ထိတ်တန့်ရောက်နေတယ်လို့တော့မှပြောလို့ရတယ်
။ 5G ကြိုးမဲ့မြန်လုံးမြင့်စနစ်ကိုအဆင့်မြင့်ဖို့အပြိုင်ဆိုင်စ조사နေကြတဲ့နိုင်ငံတွေထဲမှာတော့လောလောဆယ် 5G နဲ့ပတ်သက်လို့မူပိုင်ခွင့်မှတ်ပုံတင်ထားတဲ့အမျိုးသားနဲ့တွေ့လို့ရှိရင်တရုတ်နိုင်ငံကရှေ့ပြေးပါတယ်။ Guardian သတင်းစာကြီးရဲ့ဆောင်းပါးအရဆိုရင်တော့တရုတ်ကမူပိုင်ခွင့်မှတ်ပုံတင်ထားတဲ့ 5G ဆိုင်ရာအမျိုးပေါင်း3400ရှိပါတယ်။ Huawei ကုမ္ပဏီတစ်ခုတည်းကမှတ်ပုံတင်ထားတာ1529မျိုးတဲ့။ဒုတိယလိုက်တာကတောင်ကိုရီးယားနိုင်ငံကပါမူပိုင်ခွင့်လုပ်ထားတဲ့အမျိုးပေါင်း2050ခုရှိပါတယ်တတိယကတော့အမေရိကပါအမေရိကန်ကုမ္ပဏီတွေစုစုပေါင်းမူပိုင်ခွင့်မှတ်ပုံတင်ထားတာ1368ခုရှိတယ်လို့ Guardian သတင်းစာကြီးကပြောထားပါတယ
် Huawei ကုမ္ပဏီရဲ့ပစ္စည်းတွေကတစ်ဆင့်တရုတ်အစိုးရကထောက်လှမ်းနိုင်တယ်လို့ဆိုပြီးအမေရိကန်အစိုးရကဆွဆွဲပြီးတော့ Huawei ရဲ့ 5G ကွန်ရက်ဖြတ်တဲ့ပစ္စည်းတွေမသုံးဖို့တိုက်တွန်းနေပေမဲ့လည်းမြန်မာနိုင်ငံအပါအဝင်ဒီအာရှဥရောပနဲ့အာဖရိကတိုက်နိုင်ငံတချို့မှာတော့ Huawei ကိုတုံးနေကြတာပဲ 5G ကွန်ရက်ဖြတ်တဲ့ဆက်တွေတွေမဟုတ်ပါဘူးလက်ကစမတ်ဖုန်းတွေကလည်းတုံးတဲ့သူတော်တော်ကိုများတာပါအမေရိကန်အစိုးရပြောနေသလို data လုံခြုံရေးအတွက်စိတ်မချရဘူးဆိုတာမဟုတ်ပါဘူးလို့ Huawei ကုမ္ပဏီကတော့ခိုင်ခိုင်မာမာညင်းထားပါတယ
် Huawei ပါဝင်ဒီ 5G ကွန်ရက်နဲ့ချိတ်ဆက်တုံးနိုင်မဲ့ 5G smartphone 10မျိုးကနေ အမျိုး20လောက်ခုနှစ်ထဲထွက်ဖို့ရှိတယ်လို့ Market Watch ဆိုတဲ့ဒီဈေးကွက်ဆိုင်ရာ online သတင်းကပြောပါတယ်။ 5G ဝန်ဆောင်မှုကိုသူရင်စတယ်၊ကိုရင်စတယ်လို့အမေရိကနဲ့ဒီတောင်ကိုရီးယားညှင်းပွားနေပြီမဲ့နှစ်နိုင်ငံလုံးကတနင်္ဂနွေအတိုင်းအတာနဲ့ခြေခြေပြန့်ပြန့်ဝန်ဆောင်မှုပေးနိုင်တာမျိုးတော့မဟုတ်သေးပါဘူးမလား။
အခု2019ခုနှစ်မတိုင်ခင်အမေရိကန်မှာဒီမျိုးပေါင်း30မှာပေးနိုင်ဖို့အတွက်အမေရိကန်ဖုန်းကုမ္ပဏီတွေကခန့်မှန်းပြင်ဆင်နေကြတယ်။တောင်ကိုရီးယားကဒီ 5G ဝန်ဆောင်မှုစားခဲ့ပြီလို့ဆိုရဲဒီအဓိကဖုန်းကုမ္ပဏီ3ခုကတော့အခုနှစ်မကုန်ခင်ကိုမျိုးပေါင်း85မျိုးမှာပေးနိုင်မယ်လို့ပြောထားတာပဲရှင
့်။ဥရောပက 5G ဝန်ဆောင်မှုစမ်းသပ်နေတဲ့တချို့နိုင်ငံတွေကလည်းအပြည့်အဝဝန်ဆောင်မှုကိုအများဆုံးပေးနိုင်ကြဖို့ကြိုးစားနေကြပါတယ်။ဂျပန်နိုင်ငံမှာဆိုရင် 2020 တိုကျိုအိုလံပစ်အမိ5G ဝန်ဆောင်မှုကိုတနင်္ဂနွေလုံးအပြည့်အဝပေးနိုင်ဖို့အားထုတ်နေကြတယ်မဆွေမမွားဒီအင်တာနက်ဆက်သွယ်မှုပိုင်းမှာအခုထက်အစပေါင်းများစွာပုံမြန်သွားမဲ့ 5G ကျိုးမဲ့ဆက်သွယ်ရေးစနစ်ကနေအကျိုးများအများကြီးရနိုင်မဲ့စီးပွားရေးလုပ်ငန်းတွေကလည်းနည်းတာမဟုတ်ပါဘူ
းဉာဏ်ရည်တူ Artificial Intelligence နည်းပညာပိုင်းနဲ့ဆိုင်တဲ့လုပ်ငန်းတွေဒီဆက်ရုပ်ပိုင်းဆိုင်ရာလုပ်ငန်းတွေဆေးဘက်ဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေဖျော်ဖြေရေးလုပ်ငန်းတွေသတင်းမီဒီယာလုပ်ငန်းတွေအများကြီးမှအများကြီးပဲကိုသားညို့ဦးရ 5G Internet ကွန်ရက်ကိုသုံးတဲ့အတွက်အချိန်ကုန်တက်တာတဲ့အချိန်နဲ့တပြေးညီဘယ်တော့မှနဲ့မတူတဲ့အတွေ့အကြုံတွေရရှိမယ်ဆိုပြီးတော့ 5G ဖုန်းတက်တွေကိုဝယ်ဖို့ 5G ဆက်သွယ်ရေးဝန်ဆောင်မှုတက်တွေကို upgrade လုပ်ဖို့အခုတည်းကကြော်ညာနေကြတဲ့ဖုန်းကုမ္ပဏီတွေကလည်းမနှဲပါဘူးရှင်။